အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ပြည်ဝင်ကန့်သတ်မှုဥပဒေသေးချောင်းဆီးရီးယားနိုင်ငံသားမိနှစ်ယောက်အမေရိကန်ဝင်ဝင်မရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာကိုဖြစ်ရှင်းနိုင်မှုယူရပြီးဝစ်စကွန်ဆန်ပြည်နယ်မှာရှိတဲ့ပြည်အောင်စုတရားသူကြီးတူကသမ္မတရဲ့အမိန့်ကိုယာယီဆိုင်ငံ့လိုက်ပါတယ်။မိခင်နဲ့သမီးဖြစ်သူတို့ဟာဆီးရီးယားနိုင်ငံစစ်တပ်သည်အလက်ပိုမြို့မှာနေထိုင်နေကြပြီးခင်ပွန်းဖြစ်သူကတော့အမေရိကန်မြောက်ပိုင်းဝစ်စကွန်ဆန်ပြည်နယ်မှာခိုလုံဝင်ရထားတာပါ။သမ္မတရဲ့အမိန့်ကိုယာယီဆိုင်ငံ့မှုဆုံးဖြတ်လိုက်တဲ့ပြည်အောင်စုတရားသူကြီးဝီလျံကွန်လေရဲ့ဆုံးဖြတ်ချက်ကတော့ဆီးရီးယားသားမိနှစ်ယောက်အတွက်သာအကျုံးဝင်မှာဖြစ်ပါတယ်။ပြင်ဆင်ထုတ်ပြန်လိုက်တဲ့သမ္မတထရန့်ရဲ့အမိန့်ကတော့မလ16ရက်နေ့မှာစတင်အသက်ဝင်မှာပါ။ဒါပေမဲ့လည်းဆီးရီးယားနိုင်ငံသူမိခင်ဟာပြည်ဝင်ဗီဇာအတွက်လူရင်းမင်းမြစစ်ဆေးခံမှုဂျော်ဒန်နိုင်ငံမှာရှိတဲ့အမေရိကန်တန်ရင်းကိုတွားဖို့စီစဉ်ထားပြီးဗီဇာလျှောက်တဲ့လုပ်ငန်းစဉ်ဟာသမ္မတအမိန့်စတင်အသက်ဝင်ပြီးနောက်ပိုင်းအထိကြာမြင့်နိုင်ပါတယ်။ပြည်အောင်စုတရားသူကြီးကွန်လေကတော့ခင်မွန်းဖြစ်သူဟာလက်ခံနယ်လောက်ဖွဲ့ရှိတဲ့ချက်လက်တွေကိုတင်ပြထားပြီးဖြစ်တယ်လို့သူမိသားစုကိုဆီးရီးယားနိုင်ငံအတွင်းမှာဆက်နေခိုင်းမယ်ဆိုရင်ပြင်မရတဲ့ထိခိုက်နေနိုင်မှုတွေဖြစ်လာနိုင်တဲ့အနေနဲ့ရှိကြောင်းပြောဆိုထားပါတယ်။ဒီနေ့စမိုင်းမှာတုန်းကသမ္မတထရန့်ကမွတ်စလင်အများစုနေထိုင်ရာနိုင်ငံခုနှစ်နိုင်ငံဖြစ်တဲ့အီရန်၊အီရတ်၊လိဘီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ယာယီတိုင်းမြင့်မိန်ထုတ်ပြန်ခဲ့ပါတယ်။ဒါမှမဟုတ်ဝါရှင်တန်ပြည်နယ်ကစတင်ပြီးနိုင်ငံနဲ့ပြည်အောင်စုတရားရုံးတွေကသမ္မတအမိန့်ကိုတားဆီးခဲ့တာပါ။အသစ်ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်မှာတော့အပြောင်းအလဲတစ်ချို့နဲ့တူအီရတ်နိုင်ငံကိုစီးရင်ကဖယ်ရှားခဲ့ပါတယ်။